ရားနာတဲ့ပုဂ္ဂိုလ်တွေကတော့တရားရတာကိုကိုယ်တိုင်နဲ့မသိရဘူး။တရားရတာမသိရတော့တရားရတာတွေမှတစ်ဆင့်တည်းပြီးတော့ရသွားမယ်။မေချမ်းသာ၊ဘူချမ်းသာ၊နိဗ္ဗာန်ချမ်းသာတွေကိုလည်းမရဘူးပေါ့။ဒါတော့မြတ်စွာဘုရားဤသာသနာတော်ကြီးနဲ့တွေ့ကြုံပါတော့လဲ။ရသင်ရလိုက်တဲ့အဖို့အတန်ဆုံးတရားမူတွေမှဆုံးရှုံးပြီးသွားနိုင်ပါလေ။ဒါကြောင့်မို့တိုင်းမင်းကြီးတာကအကျုံအောင်မိတာနဲ့တူတယ်။အကျုံအောင်မခံကြပါနဲ့တဲ့။လောကမှာအကျုံအောင်ကြလို့ရှိရင်လွံ့မြောက်အောင်အမနာအထုတ်ကြရတယ်။ဒါလိုပဲသီနာမိတ်ရတရားဆိုတဲ့အကျုံအောင်လဲမခံရအောင်အကျုံအောင်မှလွံ့မြောက်အောင်အထုတ်ကြရလိုပါတယ်။ဒါကြောင့်တိုင်းမင်းကြီးကိုဖြစ်ပေါ်လာရင်ခုမှပြီးတော့ပဲရမယ်။ဒါကတော့တရားထုတ်တဲ့အခါမှပို့ပြီးတော့သုံးကြပါလေ။တရားမထုတ်ပဲအလွတ်နေတဲ့အခါမှာတော့ဒီလောက်သုံးကြလာပါဘူး။အလွတ်နေတဲ့အခါမှာတော့ရှင်းမပြီးပဲလို့ရဒီလောက်ယဉ်ကြည့်လာပါဘူး။တရားထုတ်နေတဲ့အခါကာလအတွင်းမှာအဲ့ဒီပြင်းတာတွေကိုမှတ်ရမယ်။ဆက်ဖွေရမယ်။တိုင်းမိုင်းပြင်းကြီးချုံနောင်မိမှတ်သိပဲကြောက်လေဆိုမေရာပြီးတော့ဥဒိစ္စကုက္ကစာတဲ့ဥဒိစ္စပြန်လွယ်မှုကုက္ကစာပူပါမှုကျမ်းနေလဲဆိုတာစိတ်တွေတောင်ပြေးမြောက်ပြေးနဲ့ပြေးနေတာပါပဲခေါင်းကဥပေတုကဟောသွားတယ်တရားလက်တော်ကာလတုန်းကကိုတော်လေးတစ်ပါးကမထေကြီးကိုရက်ခနေရင်စိတ်ကူးတွေတောင်ရောက်မြောက်ရောက်နဲ့ရောက်နေပုံတွေကိုကြားလိုက်ရတယ်မို့လားအဲဒီကိုတော်လေးကစိတ်ကူးထဲမှာသူထွက်ပြီးတော့ကြက်မွေးလိုက်စိတ်မွေးလိုက်နဲ့အိမ်တော်လည်းကြားလည်းနောက်ဆုံးသူစင်ကြီးကိုရိုက်လိုက်တော့မှမထေကြီးကိုရိုက်မိသွားလို့စိတ်ကူးတွေလွန်နေမှပြီးသွားတယ်ဆိုမို့လားအဲ့ဒါကကြမ်းလွင်တာပါပဲကိုကိုစစိတ်ပူပါမှုဆိုတာကတော့ဂျူမားမိကြောင်းမားမိရာလေးတွေကိုပြန်တွေးပြီးတော့စိတ်လုံးပူပါနေတာပါပဲကြောမပြောမိနေတယ်လုံးမလုံးမိနေတယ်နာမရပဲဆိုပြီးအဲဒီလိုပူပန်းနေတာမျိုးပါပဲအဲ့ဒါကိုကုက္ကုစလို့ခေါ်တယ်အဲ့ဒါတွေဖြစ်ပေါ်လာလို့ရှိရင်လဲကျွမှပြီးတော့ပဲပါတဲ့အဲ့ဒါတွေကဘာနဲ့တူတယ်ဆိုလို့ရှိရင်သူ့ကြုံခံရတာနဲ့တူတယ်သူတော်ဘာကြီးကြုံခံနေရလို့ရှိရင်ကိုယ်ခွင့်ရေးဆိုတာဘာမှမရှိတော့ဘူးကျွစနစ်ရှိတဲ့ရှင်းခက်တုံးကပေါ့လေအဲဒီရှင်းခက်တုံးကဝိရစေနစေစသည်ဖြင့်သူအကျိုးကလေးမပေးနိုင်တာနဲ့လဲကျွန်းဖြစ်သိမ့်ခါရတဲ့နေတဲ့လူမှာအရှင်သခင်ရဲ့အလုပ်တွေကိုလုပ်ရတယ်လူခိုင်းတာလို့လူထားရမှာနေသူကျွေးတာစတာပဲဘာမှကိုယ်ဝန်ကြီးစီးလည်းမရှိဘူးကိုသွားကျင်လည်းမသွားရဘူးကိုစားကျင်လည်းမစားရဘူးကိုလုံးကျင်လည်းမလုံးရဘူးသူ့ကိုအရှင်သခင်ကအကုန်လုံးပိုင်နေတယ်ရိုင်းလည်းမသိလို့ရှိရင်အရှင်သခင်ကရိုင်းနဲ့လို့လဲသိရတာပဲတရားလည်းမစွဲနိုင်ဘူးခြေတုံးကအမှန်တန်ကိုမကောင်းတဲ့စနစ်ပါပဲအခုဖြစ်မှာကျွမ်းနာများလို့ဖြစ်နေတာပေါ့လေဇေရီနာတွေကိုပိုင်တဲ့လူကရိုင်းနဲ့တားပြနေလို့လဲဘယ်သူမှတရားမစွဲနိုင်ဘူးအဲဒီလိုပဲခြေတုံးကအောက်တန်းသားလူတွေကိုကျွန်ရှင်းတဲ့အရှင်သခင်တွေကပိုင်းနေတဲ့ခေတ်ရှိခဲ့တယ်။ဓမ္မတာဆိုးရတဲ့ဖြစ်ပါပဲ။အခုတော့အနောက်နိုင်ငံကပုဂ္ဂိုလ်တွေကကျွန်ရဲ့အရှင်ရဲ့မရှိအောင်ဥပဒေနဲ့ပြုပြင်လာလို့ဒီကျိုစနစ်ဟာရှင်ရှင်ရှားရှားမရှိတော့ပါဘူး။အဲဒီကိစ္စအတွက်နောက်နိုင်ငံအညာရှိတွေကိုယေရှုပြင်စရာတော်တော်ကောင်းပါတယ်။ဒါပေမဲ့အခုခေတ်မှာလည်းချုံနိုင်ငံမှာအုပ်ချုပ်တဲ့လူစုကအရှင်သခင်ဖြစ်ပြီးတော့ဒိုင်းလူဒီသားများကခိုင်းနာလို့ဝိရာစာထားရမှနေရတဲ့ကျွန်းတော်ကရှိနေတာလည်းရှိတယ်လို့ပြောတာကြားရသေးတယ်။အဲဒါလည်းကြားရတဲ့ဟုတ်ရင်တော့ကြောက်စရာကောင်းတာပဲ အခုပြောနေတဲ့ကျွတ်စနစ်ကတော့ရှင်းခေတ်ကစနစ်ပါပဲအဲဒီရှင်းခေတ်တုန်းကဆိုလို့ရှိရင်ကျွန်ဟာဘာမှအခွင့်အရေးမရှိဘူးတဲ့ဒါလည်းစိတ်ပြန့်လွင့်နေမယ်စိတ်ပူပါနေမယ်ဆိုလို့ရှိရင်တရားတွေဟာလည်းမတို့တဲ့နိုင်ဘူးတရားရတာတွေကိုဘာမှမရနိုင်ဘူးအခင်အခွင့်အရေးတွေလုံးလုံးဆုံးရှုံးသွားပါတယ်ဒါကြောင့်ကျန်လွင်ပူပန်သူကြုံခန်းအများပဲဖြောက်လေဆိုတဲ့သောမုတ်ကလေးကိုဒီမှာပေးထားတယ်ဆယ်ဆိုရမယ်ကျန်လွင်ပူပန်သူကြုံခန်းအများပဲဖြောက်လေဆိုနောက်ဆုံးညဝရဏကိုရောက်လာပြီ။နောက်ဆုံးညဝရဏကဝိသိကိစ္စာတဲ့ညဝရဏ၅ပါးထဲမှာဝိသိကိစ္စာကနောက်ဆုံးပဲ။ဝိသိကိစ္စာဆိုတာယုံမှားမှုတဲ့။ယုံမှားဆိုရင်လည်းလောကကြီးနဲ့စပြီးယုံမှားတာကိုတော့ဝိသိကိစ္စာလည်းမဆိုရဘူး။ဥပမာဒီလမ်းကသွားရင်ကိုရောက်ချင်ညာရောက်မှလေလားမရောက်ဘူးလေလားဒီလူရဲ့မြေကဒီဒီဟုတ်လေသလားမဟုတ်လေသလားစသည်ဖြင့်ဒီလိုလောကကြီးရနဲ့စပြီးတော့ယုံမှတာကတော့မဲ့ဖို့ကိုတားမြစ်တတ်တဲ့និဝရဏဝိသိကိစ္စာမဟုတ်ပါဘူး။တရားတရားတန်ခါအစ်စ်အမှန်တွေနဲ့စပြီးတော့ယုံမှတာကမှនិဝရဏဝိသိကိစ္စာတဲ့။ဘာလို့များစွာပြစ်ကိုတရားဟုတ်လေသလားမဟုတ်လေသလားမဲ့ဖို့နေပါတရားစစ်ကိုတရားဟုတ်လေသလားမဟုတ်လေသလားစသည်ဖြင့်ယုံမှမှုဟာဝိသိကိစ္စာပါပဲဒီဝိသိကိစ္စာဘာနဲ့တူလဲဆိုလို့ရှိရင်နန်းတစ်ခွရောက်နေတာနဲ့တူတယ်တဲ့ကိုယ်နဲ့တယောက်ဆိုတော့ကိုယ်ဝယံကိစ္စအတွက်ငွေတုံးနဲ့ကိုယ်မရှိရမယ့်နေရာကိုသွားရတယ်အဲ့လိုသွားတာကိုလူကိုယ်သူဆွေးတွေကလည်းပြီးတော့လက်နဲ့တွေ့ရင်နောက်ကလိုက်လာကြတယ်လူလက်တဲ့နေရာရဲစောင်းလျှောက်တွေလက်တဲ့နေရာတောစခန်းကြလို့ရှိရင်လူကနောက်ကလိုက်လာကြတယ်အဲဒီလိုလိုက်လာတာကိုသိရင်ရှိကသွားနေတဲ့ကုံတွေဟာအင်မတန်ကြောက်မှာပေါ့ဒါကြောင့်အဲဒီကုံတွေဟာခမ်းမြန်သွားလိမ့်မယ်ရည်တိုင်းတည်ရလိမ့်မယ်လုံးရအောင်လို့သွားနေတော့အဆင်မသိရင်တော့လမ်းခွဲလမ်းခွာကိုတွေ့ပါတယ်တဲ့ဒီလမ်းကလည်းရှိကမသွားဘူးတဲ့လမ်းဖြစ်နေတယ်အခုတခါပဲသူဝဲလူဝဲနဲ့သွားရတယ်လမ်းဖြစ်နေတော့လမ်းဝဲလမ်းကဟိုတွေ့တဲ့အခါမှာဟိုဝဲလမ်းသွားရမလားဒီဝဲလမ်းသွားရမလားလဲရဝဲလမ်းသွားရမလားလဘောဝဲလမ်းသွားရမလားလဲရဝဲလမ်းကိုသွားရင်ဘေးရနေခြင်းနဲ့နေရာကိုနာနာရောက်မလားလဘောဝဲလမ်းကိုသွားရင်ဘေးရခြင်းအနေခြင်းနဲ့နေရာကိုနာနာရောက်မလားဆိုတာသူစဉ်းစားနေတယ်တဲ့ဒီလိုချတော့နေပေါ့လေအဲဒီလိုစင်္ကာမမြင်လို့နဲ့တစ်ဖက်ဖက်ကိုလိုက်သွားလို့ရှိရင်လည်းနောက်ကလိုက်လာတဲ့ရံသူတွေဟာမိမာမဟုတ်ဘူးအခုတော့လမ်းကမှာစင်္ကာနေတာနဲ့နောက်ကလိုက်လာတဲ့ရံသူတွေကပြီးလာပြီးတော့ပစ္စည်းကိုလည်းယူလူကိုလည်းသအကျိုးမဲ့ဒုက္ခရောက်သွားပါတယ်အဲဒီမှာလည်းတရားထုတဲ့ပုဂ္ဂိုလ်တွေဟာမသွားဘူးလေလမ်းသွားတာနဲ့တူတယ်စင်္ကာကြည့်ပေါ့ရာထုတဲ့ပုရုဇဉ်ပုဂ္ဂိုလ်တွေဟာနိဗ္ဗာန်ကိုမဲရောက်ဘူးလို့လေအဂတံဒီတံလို့ဟောထားပါတယ်နိဗ္ဗာန်ဆိုတာမရောက်ဘူးသေးတော့အရာတဲ့ယင်းကလောကမှာတော့ပြင်းမရောက်ဘူးသေးတဲ့အရာရဲ့လို့မရှိပါဘူးမမမီလို့သာအရာပြည့်ချင်ရင်လည်းထင်မယ်မာမာတော့ရောက်ဘူးတဲ့အရာအောင်ပါပဲဘယ်ရမဆိုရောက်ဘူးတာပဲအလူကြီးကနိုင်ငံတော်မဟုတ်ဘူး။နတ်ပြည်တွေရောပြည်မာပြည်တွေရောမြောက်ဘူးတဲ့အဖြစ်ဆိုတာမရှိဘူး။ရောက်ဘူးတာကြီးပဲ။နိဗ္ဗာန်ဆိုတဲ့ရကတော့တခါမှမရောက်ဘူးသေးဘူး။မသွားသေးဘူး။အခုမှသွားရတယ်။အခုမှသွားရတော့လမ်းကလည်းတူပြီးတော့မဟုတ်ဘူး။ညစာပြာဟောတာလို့ဆရာဟောတဲ့အတိုင်းစ ဆရာသမားတွေကရှင်ကြတာကိုမြည်ပြီးတော့အားထုတ်နေရတယ်။ဘုန်းကြီးတွေကတတိယဌာနီနဲ့ရှင်ကြနေတယ်။သွား၆ပါးကဖြစ်တိုင်းမြေတော်ကျောင်းသားတွေကိုအမတ်တတိလေးနဲ့လာရင်ဒီရှိနေုံပဲလို့ဘုန်းကြီးတွေကရှင်ကြထားတယ်။မတ်တတိလေးနဲ့ဒီတိုင်းဒီတိုင်းကိုလိုက်ပြီးတော့ရှင်နေရမယ်အကုန်လုံးကိုမရှိနိုင်နေရင်နည်းနည်းကစပြီးရှင်ဖို့ဦးပေးထားတယ်။ဘုန်းကြီးတို့ခေါ်တဲ့ညီကြတဲ့အတိုင်းတပည့်ပရိသတ်တွေအမြောင်များအားထုတ်ရမှာရှင်မှလို့အလွယ်ကူဆုံးပဲလို့အပြုမှပြုပြီးတော့အားလုံးနဲ့တညီတော့ကြည့်အောင်လို့ဝမ်းပိုက်ကလှုပ်ရှားရုပ်ကိုပဲစပြီးရှင်ဖို့ဒါကိုခွန်ကြီးတို့ကညွှန်ပြနေပါတယ်။ဒီနေ့ဟာကလည်းစပြီးရှိခြင်းရှိနေပါတယ်။ဓာတ်၆ပါးကသင်္ချာပေါ်လာတာဆိုရင်ဘယ်အောင်ဆုံးရှိနေပါတယ်။ရှိကောင်းပါတယ်။ဒါကိုရှိရှိအတူတူပါပဲမထူးပါဘူး။ရှိနေပြီနဲ့လို့ရှိရင်ဒါကိုရှိရှိမမားပါဘူး။ဉာဏ်စီကမြင်လာလဲစပြီးရှိနေတယ်။နားကကြားလာလဲစပြီးရှိနေတယ်။၎င်းကနာမရစသည်ရှိနိုင်တယ်။တရားကရတာသိတယ်စသည်ရှိနိုင်တယ်။ကိုယ်ကအတွေ့အထိဆိုရင်လည်းဘယ်စိတ်ပိုင်းကပဲဖြစ်ဖြစ်အတွေ့အထိတွေကိုရှိနိုင်ပါတယ်။ကောင်းကအရှိရှိ၊ဒီတော့ကအရှိရှိ၊ကိုယ်ကပဲရှိရှိအတွေ့အထိတွေကိုဘယ်ကားကြီးရှိနိုင်ပါလဲ။ဒါတွေအကုန်လုံးမှားနေကြီးပါပဲ။ရှိရမယ်တရားကြီးပဲ။ဒီကိစ္စကိုစဉ်းစားတာလဲစားပြီးတော့ရှိနေတာပဲခန္ဓာငါးပါးတရားတွေဆိုရင်ဒါကပဲရှုရှုမှားတယ်လို့ခင်ဗျားတို့ကဘယ်တော့မှမပြောဘူးအမှန်တွေကြီးပါပဲဒါပေမဲ့အဲဒီမှန်တယ်ရောစပြီးရှုလို့ရခင်ဗျားတို့ထင်ကြနေတာကတော့ဝါမိုက်ကဖောင်းလိုက်ပင်လိုက်နဲ့တောင်းရင်းလို့ရှားနေတဲ့ရုပ်ခန္ဓာကိုစပြီးရှုလို့ရမြင်ကြနေပါတယ်ဖောင်းလာတာဟာပါလေတောင်းရင်းလို့ရှားတဲ့ဝါရောဓပဲသိနာဟာပါလေလှူရှားတဲ့ဝါရဒပဲဝါရဒဆိုတာဓာကြီးနေပါတယ်ကတခုပဲဝိပဿနာရှင်ရင်ဒါကစပြီးရှုရမလဲဆိုတော့သမထအခြေခံမရှိတဲ့ပုဂ္ဂိုလ်ဆိုရင်ဓာကြီးနေပါကစပြီးရှုရမယ်တဲ့အထာကထာတွေကပြထားတယ်သမထအခြေခံရှိတဲ့ပုဂ္ဂိုလ်တွေဆိုရင်တော့ဇာစိတ်နံတရားကလည်းစပြီးရှုနိုင်ပါတယ်တဲ့ဘုန်းကြီးတို့ရှင်ကြနေတဲ့လမ်းစဉ်ကတော့သမထအခြေခံမပါတော့ဝိပဿနာတက်တက်ကစားပြီးရှိရတဲ့လမ်းစဉ်ဖြစ်ပါတယ်။အထာဝရဆရာတွေကကြားထားတဲ့အတိုင်းဓာကြီးနေပါကစားပြီးရှိဖို့လိုပါတယ်။ဓာကြီးနေပါတဲ့မှာမထူရဆိုတာအဲမှာကျမ်းသားတဲ့သဘောပဲ။အခုလိုလက်နဲ့တစ်ခုခုကိုစမ်းတတ်ကြည့်ပါ။မာမာကျမ်းဉာဏ်မျိုးတစ်ခုခုကိုတွေ့နိုင်ပါတယ်။အဲဒါကလည်းစပြီးရှိနိုင်ပါတယ်။ဒီဇောရဆိုတာအဘူအေးအနည်းသဘောပဲအဲဒါကလည်းစသည်ရှိနေပါလေအဘောရဆိုတာအကြီးအဆိုးသဘောပဲအဲဒါကလည်းစသည်ရှိနေပါလေသင်္ချာလို့ရှိရင်ရှိနေတာကြီးပါပဲယထာပါဝတံဝိပဿနာပြီးဝေတော့တဲ့ဝိပဿနာပြီးဝေတော့ဝိပဿနာကိုစ၍နှလုံးသွင်းခြင်းအထုတ်ခြင်းပြီးယထာပါဝတံသင်္ချာသောတရားစဉ်တိုင်းဟောဒီဖြစ်၏ဝိသုဒ္ဓိမေမဟာဒီဃာကပြထားပါလေဝိပဿနာရှိတဲ့ပုဂ္ဂိုလ်ဟာသင်္ချာရကစပြီးရှိပါတဲ့သင်္ချာရလောကီရကစပြီးတော့ရှိပါတဲ့မသင်္ချာတဲ့တရားကမသင်္ချာတဲ့တရားတွေခက်တာတွေကိုလိုက်ပြီးရှိပါနဲ့တဲ့ဒါမှဉာဏ်ဉာဏ်ပြည့်စုံမှစာသင်ရတာနဲ့တူတယ်စာသင်ရင်ဒေါ်ရကစပြီးတော့သင်ရတယ်ခက်ဆုံးကစပြီးသင်ရင်ဘယ်ဖြစ်မလဲကြောင်ရောက်လာတာကရှိသေးအမှန်တန်ခဲ့တဲ့တရားတွေပဋ္ဌာန်းကစပြီးနည်းနည်းဆိုတော့မင်းတတ်လိုက်မှာတော့မတတ်နိုင်ဘူးလောကီကကဆိုရင်လည်းအမှန်တန်ခဲ့တဲ့ဘာသာရကစပြီးသင်လို့ရှိရင်ကိလေသာငယ်တွေမင်းတတ်လိုက်မှာတော့မတတ်နိုင်ဘူးလူလယ်ကြီးကစားပြီးသင်ရတယ်အဲ့ဒါလိုပဲတရားသူတဲ့ပုဂ္ဂိုလ်လည်းအလွယ်ဆုံးကစပြီးတော့အထူရတယ်ညစွာဘုရားကလည်းအလွယ်ကလေးတွေဟောထားပါတယ်မင်းကပဲထုတ်ပြီးတော့ဟောခဲ့သေးတယ်။အရိယာဘုံ၄ပါးကိုရှုပါတဲ့။ရစ္ဆန်တော်ဝါသွားသည်ရှိတော်လဲ။ရစ္ဆာမိတိသွားသည်ဟူ၍ပဇာနာတိပြီ။ သွားရင်သွားတယ်လို့သိရမယ်တဲ့ဒါပါပဲသွားရင်သွားတယ်လို့သိရမယ်ဆိုတာပါခဲ့လေမာမမခဲ့ဘူးမခဲ့တော့ဒါကိုတချို့ကတရားမဟုတ်ဘူးလို့ထင်ကြတယ်တရားဟောသွားလို့ဒါပေါ့တရားဟောမဟုတ်လို့ရှိရင်တရားဟောအကုန်လုံးတော့ပယ်ပြည့်လိမ့်ဦးမယ်တရားဟောတာတောင်မှဒီလိုကမဟုတ်သေးဘူးဘိုလ်လိုကမဟုတ်သေးဘူးဆိုပြီးအညွှန်းကတဲ့လက်ချင်ရသေးတယ်ဘာနဲ့တူကြလဲဆိုတော့နာငယ်ကိုမှုဆွဲတဲ့အဲဒီတာနဲ့တူနေပါတယ်ယင်ကြာကမရှိတော့နာငယ်ကိုမှုလေးတူပြီးတယ်ဆိုပြီးတော့ညှိလိုက်တယ်အဲ့ဒါလိုပါပဲရဇန်တော်ဟာသွားပြီးရှိတော့ဆိုရမှာသွားတာကိုသွားတယ်လို့ရှိရင်ခြေတော်ကားရလက်ကားရနဲ့ရှင်းနေမှာပေါ့ဒါပြင်းရတယ်ပဲဗြဟ္မမဟုတ်ဘူးဆိုပြီးတော့ရှင်တဲ့ပုဂ္ဂိုလ်တွေကရှိသေးတယ်အဲ့ဒါနားငယ်ကိုအမှုဆွဲတာပါပဲတရားဟောထားတာပဲဉာဏ်မလိုပါဘူးပရမယုံမှာနုနာနေကိုသိစပြီးတော့ရှုသိရင်မြတ်စွာဘုရားကတမျိုးဉာဏ်ပြီးဟောမှာပေါ့အဲ့ဒါတော့ဆိုလို့ချင်းပစ္စံတော်ဝါနာမရူပန္တိပဇာနာတိပစ္စံတော်ဝါသွားရှိသရိနာမရူပန္တိနာယဝူပဇာနာတိသိပြီးတော့လွတ်ပြင်းပြီးဟောရမှာပေါ့အခုမြတ်စွာဘုရားဟောခဲ့တဲ့သတိထားသုံးပါအဲ့ဒီလိုပြင်းပြီးမဟုတ်ဟောခဲ့တာမှမဟုတ်ပဲအမှန်ဟောကြတာကတော့ရဇန်တော်ဝါသွားပြီးရှိတော်လေရဇာမိတီသွားပြီးဟူ၍ပဇာနာတိပြီးပြီလို့အဲ့ဒီလိုတော့ဟောခဲ့ပါတယ်အဲ့ဒါကိုမင်းကလည်းရှင်းပြောခဲ့ပါပြီနေရီကျော်တော်ဘုရားကြီးအနာဂတ်ဒီဉာဏ်မှာသွားခြင်းအရိယာဘုံ၌ခြေလမ်းတိုင်းခြေလမ်းတိုင်းငါသွား၍ငါသွား၍ဟုခြေ၌ဒီသောစိတ်ကိုဖြစ်စေ၍သွားရမည်ဒီလမ်းမြအမှတ်တမဲ့မလားမှုရှင်နေအစရည်နဲ့ညွန်ပြထားပါလေအဲ့ဒီမှာငါသွားကြီးငါသွားကြီးလို့ရှုပုံကိုပြတာကတော့ရစ္ဆာမီးဆိုတဲ့ပါဠိတော်အတိုင်းအတိအကျပြထားတာပါပဲဘာမှညံကုန်ဘူးထင်ထားတာမဟုတ်ပါဘူးငါသွားကြီးငါသွားကြီးလို့အဲ့ဒီလိုမှတ်ပုံနဲ့သမာဓိညာညင်လာတော့သွားတယ်ဆိုတာဟာသွားခြင်းနဲ့စိတ်ကြောင့်လှုပ်ရှားရုပ်တွေဖြစ်ပြနေတာပဲလို့ဒီလိုမှအတိုင်းဒီနေပါလေ။ဘုန်းကြီးတော်ကအဲဒီလောက်တော့စီစီကြီးမှမထိုင်ပါဘူး။သွားရင်သွားတယ်သွားတယ်လို့မှဇလုံးမမိုးရင်လည်းလမ်းတယ်လမ်းတယ်လို့မှဇလုံးမမိုးရင်လည်းကြွတယ်လမ်းတယ်ဆတယ်လို့မှဒီလိုစုပုံလေးတွေပေးထားပါလေ။အဲ့ဒါဟာအလွယ်ဆုံးပဲသူငါတော့သွားတာလေးသူ့မြုံပါပဲတိုင်းနေတဲ့အခါမှာလဲတိုင်းနေတိုင်းနေလို့လဲမှတ်နိုင်ပါတယ်အဲဒီလိုတိုင်းနေလို့ကြီးတမျိုးတည်းမှတ်နေရတော့သူ့မှာစိတ်ကသူ့ဝင်စားပဲလဲရှိနေတာတည်းဒါကြောင့်ဘုန်းကြီးတော်ကရှင်ရှားရှားနဲ့လောလောကူကူလဲမှတ်နိုင်ပြီးအပြောင်းလဲလဲရှိတဲ့ရုပ်မူရာကိုရှိမှတ်ဖို့လဲညွှန်ကြားနေပါတယ်အဲ့ဒါကပါလဲဆိုလို့ရှိရင်ဝါမိုက်ကဖောင်းလိုက်ပိန်လိုက်နဲ့လှူရှားနေတဲ့ရုပ်ပါပဲ။ဖောင်းနေတဲ့ငယ်မှာဖောင်းနေပိန်နေလို့ဒါလေးမျိုးကိုမှတ်ခိုင်းနေပါတယ်။အဲ့ဒါကိုရှုမှတ်နေလို့ရှိရင်ဝိပဿနာဖြစ်တယ်လို့လည်းဟောနေပါတယ်။အဲ့ဒီတော့တရားနာတဲ့အချုပ်ပုဂ္ဂိုလ်နဲ့အာထုက္ခာဇအချုပ်ပုဂ္ဂိုလ်ကဖောင်းနေပိန်နေလို့မှတ်ယုံနေဝိပဿနာဉာဏ်ဖြစ်တယ်ဆိုတာဟာဟုတ်မှာဟုတ်ပါမလားလို့ယူမှာတွေ့တော်မူကြတယ်တွေ့တော်မှာတော့သူကဒီလမ်းကိုသွားမမှာဘူးလေပဲဝိပဿနာဉာဏ်ဖြစ်တယ်ဆိုတာကိုလည်းသူကဘာမှမသိသေးဘူးဆရာများကဖြစ်တယ်ပြောလို့ကသူကယုံကြည်ပြီးတော့အားထုတ်နေရတာကိုယုံနာနေလဲကြွလာပါလိမ့်မယ်လို့ဆရာများကပြောပေမဲ့သူ့မှာတော့ယုံနာနေရမကွဲသေးဘူးအိဋ္ဌာရကဏ္ဍသဘောတွေလည်းပြီးပါလိမ့်မယ်အိဋ္ဌာရကဏ္ဍသဘောတွေလည်းပြီးပါလိမ့်မယ်လို့ဆရာများကပြောပေမဲ့သူကတော့မသိသေးဘူးမသိသေးတော့သူကစဉ်းစားနေရတယ်ဒီလိုရှိနေုံနဲ့ ဝိပဿနာဖြစ်တယ်ဆိုတာဟုတ်မှာဟုတ်ပါမလား။ယုံနာနေသေးပြီးတော့ပြီးရဆိုတာဟုတ်မှာဟုတ်ပါမလား။နေသာရဝန္တသဘောတွေပြီးရဆိုတာဟုတ်မှာဟုတ်ပါမလားလို့သူတော့စဉ်းစားနေတာတည်း။အဲ့ဒါခုနကပြောခဲ့တဲ့လမ်းမခွကိုရောက်လာတာပါပဲ။လမ်းမခွရောက်လာတော့စဉ်းစားနေပြီ။စဉ်းစားနေတော့သူကတရားကိုအာမထုတ်တော့ဘူး။အာမထုတ်တော့မယုံမမှုပဲ။လွတ်နေတဲ့စိတ်တွေမှာခုနကပြောခဲ့တဲ့သတိဆောင်ရှောက်ခြင်းတွေပါရောဝိပဿနာဉာဏ်ခြင်းတွေပါရောဒါကြောင့်လူဟာအဲ့ဒီခိုက်မှာအရိယာနေမှာမနေရဘူးသူတို့စဉ်နေကြရောက်နေတယ်မေယအန္တရတွေမလုံးလုံးပဲဖြစ်နေတာပေါ့ခုနကဝတ္ထုဆောင်နဲ့ပေါ်ပြခဲ့တဲ့အတိုင်းသင်္ကန်းမှာဆွဲလန်းပြီးဒီလိုတန်းဖြစ်သွားတယ်လို့အာယုံတစ်ခုခုဆွဲလန်းပြီးအဲ့ဒီခိုက်ဒီသွားလို့ရှိရင်အပေလေးပါးလည်းကြသွားနိုင်တယ်။အဲဒါလမ်းမခွမှာစုံစမ်းဆင်ញင်ပြီးကျိုးတော့နေတဲ့ကုဏီယာနောက်ကရံသူတွေမူးလာပြီးတော့ပစ္စည်းကိုလည်းယူလူကိုလည်းအပခံရတယ်လို့ပါပဲတဲ့။ဒါလို့ရှိတာကဟုတ်လေသလားမဟုတ်နေသလားလို့စဉ်းစားပြီးတရားမထုတ်ဖဲနေရင်တရားကမတိုးတက်မတိုးတက်တော့ဘုခုနေပါမမရဘူး။ဘဝနေပါမမြော်ပဲနေတော့အပေလေးပါးကမလွတ်ဘူးတော့အပေလေးပါးကိုလည်းကြည့်ရမယ်၊ကိုရမယ်၊နားရမယ်၊သိရမယ်။သံဃာဝစီရမင်းလည်းတွေ့ရမယ်။အဲဒီလိုတွေ့ပြီးတော့အကျိုးမဲ့တွေဖြစ်သွားပါလိမ့်မယ်တဲ့။ဒါကြောင့်မို့လမ်းနှခွနဲ့တူတဲ့ယုံမှန်းနဲ့တွေ့လို့ရှိရင်ရှင်းမှပြီးပြလိုက်ပါတဲ့။အဲဆိုကြရမယ်။ယုံမာဒီဟလမ်းနဲ့ခွာတွေ့ကပယ်ချောက်လေဆိုတရားတွေကဟောမယ်ဆိုရင်ဟောစရာအတွက်ဒီအများကြီးကြံပါသေးတယ်တိုးတော့ဟောဖို့ချိန်ကနိုင်ဝဲလောက်ပဲရှိတော့တယ်ရှိတယ်ပြောစရာတွေကအများကြီးရှိသေးတယ်ဒီတော့ညောရဏတရား၅ပါးကိုဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းရှိမှပြီးပြရမယ်ဆိုတာကိုသာအတူတူမှတ်သားကြပြီတော့ဒါတွေကိုအကုန်လုံးပြနေတဲ့အခါမှာစိတ်တဝိတ္တုဖြစ်ပါတယ်ညောရဏဆိုတာဘာဝနာကိုတားမြစ်တတ်တဲ့တကယ်ကြီးနဲ့သိလို့တလို့ပဲတားမြစ်တတ်တယ်။ဘာနဲ့ဒီနေတယ်လဲဆိုတော့စကားပေါင်းတစ်ခုမှဝင်ရင်လဲတယောက်ချင်းဝင်နိုင်တယ်။ထွက်ရင်လဲတယောက်ချင်းပဲထွက်နိုင်တယ်ဆိုတော့အဲဒီလိုစကားပေါင်းမှာဝင်တဲ့လူတွေကသာမပြတ်ဝင်နေရင်ထွက်ချင်တဲ့လူတွေကမထွက်ရဘူး။ထွက်တဲ့လူတွေကသာမပြတ်ထွက်နေရင်လဲဝင်ရင်လဲလူတွေကမဝင်ရဘူး။ဒီနည်းပေါ်မှာကတော့လူယောက်သာလျှောက်လို့တဲ့တရားလေးဆိုတော့အဲဒါဟိုဘက်ကလူတွေကအဆက်မပြတ်လာနေရင်ဒီဘက်ကလူတွေမသွားရအောင်ဒီဘက်ကလူတွေကအဆက်မပြတ်သွားနေရင်လည်းဟိုဘက်ကလူတွေမလာရအောင်အဲဒါလိုပဲစိတ်ဆိုတာတခုချင်းဖြစ်ရတယ်တခုချင်းဖြစ်နိုင်တယ်ကုသိုလ်စိတ်ဖြစ်နေတဲ့အခါကုသိုလ်စိတ်ပဲဖြစ်တယ်အကုသိုလ်စိတ်မရှိဘူးအကုသိုလ်စိတ်ဖြစ်နေတဲ့အခါလည်းအကုသိုလ်စိတ်ပဲဖြစ်တယ်ကုသိုလ်စိတ်မဖြစ်ဘူးကုသိုလ်နဲ့အကုသိုလ်နှစ်ခုပြောင်းပြီးတော့မဖြစ်နိုင်ဘူးအဲဒီတော့ရှင်မတဲ့ဘာဝနာစိတ်ကမင်းငြင်းမပြတ်ဖြစ်နေရင်ကုသိုလ်တွေပဲမပြတ်ဖြစ်နေတယ်အကုသိုလ်တွေမဖြစ်ဘူးမရှိမှပဲနေတဲ့အခါမှဆိုရင်အများဖြင့်အကုသိုလ်တွေပဲဖြစ်နေတတ်ပါတယ်ဒါကြောင့်ညောရဏအကုသိုလ်တွေဖြစ်နေတဲ့အခါမှဆိုရင်ရှင်မမှုကုသိုလ်တွေကျင်းနေတာပဲကာမသန္တာမေတ္တမှုတွေဖြစ်နေမယ်ရာဘာရစိတ်ကြစိတ်ဆိုးနေမယ်ဒီနာမေရဤနေမယ်ဩရဇာကဝဇပြန်လဲဘူပါနေမယ်ဒီစိတ်ကိစ္စဟုတ်မဟုတ်ပါမလားလို့စဉ်းစားကြည့်ရနေမယ်ဆိုရင်အဲဒီဆိုမှစွမ်းမှုတွေကျင်းနေတယ်ဘာဝနာတွေကျင်းနေတယ်ဒီဘာဝနာတွေမင်းတို့ကြည့်ကြနေအောင်ကွာလို့မဆိုးရင်ဆိုသလိုပဲနိဗ္ဗာန်တရားတွေကသူတို့ကြီးခွင့်ရယူပြီးတော့ဖြစ်နေကြတယ်။ဒါကြောင့်သူတို့ကိုနိဗ္ဗာန်တရားတွေလို့ ဟောတာဉာဏ်ဝရဏတရားတွေမကင်းနေတဲ့ကာလပါလုံးစိတ်ဟာမစင်ကြယ်သေးဘူးမဲစင်ကြယ်လိမ့်မလို့ဒီဟာတစ်ချက်တစ်ချက်လောက်ရှိလိုက်ရင်ဘဝဉာဏ်တရားတစ်ခုကဝင်ဖြစ်လိုက်ရင်ဒီဟာတစ်ခါရှိလိုက်ကြရင်ဘဝဉာဏ်တရားတစ်ခုကဝင်ပြီးဖြစ်လိုက်ကြရင်နဲ့ဒီလိုရောရှက်နေတာအဲ့ဒါကိုတရားတခုတဲ့ပုဂ္ဂိုလ်တွေမှပို့ပြီးပြပါတယ်တရားမတခုတဲ့ပုဂ္ဂိုလ်တွေကတော့ဒါနသီလကုသိုလ်ကောင်းမှုတွေပြုလိုက်တရားဝေပြုလိုက်တရားရှိခိုးလိုက်ယေကြီးပါလေးကိုပြုလိုက်နဲ့ဒီလိုနှလုံးသွင်းနေတော့ငါစိတ်တွေကသိကောင်းနေတာပဲတရားဆုစရာမလိုပါဘူးလို့တချို့ကဒီလိုလဲအောင်းမြင်တတ်တယ်အဲဒီလူကတရားထုတ်ရတဲ့သူရှိရင်အာမလိုပါဘူးသူစိတ်ကကောင်းနေတာပဲဘာမှမကောင်းတာမလို့ဘူးဘယ်သူမှမကောင်းအောင်မလို့ဘူးဘယ်သူမှမကောင်းအောင်မကြဘူးသူစိတ်ကအများအားဆင်ကျင်နေတာပဲလို့ဒီလိုလိုပြောကြကြရတယ်ဒါပေမဲ့တရားထုတ်ကြည့်မှသိတယ်ဘုန်းကြီးမော်လမြိုင်မှာနေတော့ကဒကမတယောက်ကျောင်းလာပြီးတော့ဒီလက်ရှင်ကြမှာနေပြီးတရားထုတ်တယ်ဘောင်းနာပင်နာစားပြီးကျေတန်းကျတိုင်းတွေကိုမှတ်ဖို့ရဘုန်းကြီးကသမထပေးထားတယ်။အဲဒီပေးထားတဲ့ရှင်မနေရင်သူကဘာပြောသလဲဆိုတော့တတိတော်မှာစိတ်ကြီးမကောင်းဘူးခင်ဗျာတဲ့။စိတ်နှောင်းကတတိတော်မှာစိတ်ဟာအများအားကောင်းနေပါတယ်တဲ့။စိတ်နှောင်းကဘာမှမကောင်းတဲ့စိတ်မရှိပါဘူးတဲ့။စိတ်ကအများအားကောင်းပြီးစင်ကြဲနေပါတယ်တဲ့။အခုတရားကတရားလာပြီးအားထုတ်မှစိတ်တွေကမကောင်းတာတွေဖြစ်လိုက်တာမပြောပါနဲ့တော့သူတို့ကိုသွားတိုင်းသွားတိုင်းလိုက်ပြီးမှတ်နေရတော့တာပဲဆရာလို့သူကဒီလိုပြောပါတယ်သူကစိတ်အကြောင်းမကြည့်ရဘူးဒါတော့ဘုန်းကြီးတို့ကအားပေးရတယ်ဟာဓမ္မကြီးဒါကကောင်းတာအိမ်တွေကကိုယ်စိတ်ကိုရှိမှမရှိပဲမရှိလို့မတည်တော့ဖြစ်နေတာ။ကောင်းတာဖြစ်လည်းမတည်ဘူးမကောင်းတာဖြစ်လည်းမတည်ဘူးဒါကြောင့်ကိုယ့်အကိုကောင်းတယ်လို့အောင်းမိနေတာ။အခုတော့ဒီလိုမျိုးလိုက်ပြီးတော့ရှိမှပြီးဖြစ်သေးနေတော့မကောင်းတာလေးတစ်ခုဖြစ်လိုက်စုပြီးပြီးလိုက်မကောင်းတာလေးတစ်ခုဖြစ်လိုက်စုပြီးပြီးလိုက်နဲ့ဒီလိုပဲကြည့်နေတာ။အဲ့ဒါကိုရောင်းရောင်းဥမာကြရရဲ့အဝတ်တစ်ခုဟာမဲနေရဆိုတော့မိဘကြောင့်လည်းမသုံးတဲ့လည်းနည်းစုပ်အဲမိဘကြောင့်လည်းမသုံးတဲ့လည်းနည်းစုပ်ဟာဦးမဲရီစီကြီးရင်းနဲ့မဲပေးနေတယ်အဲဒီဘုပ္ပမှာအမဲစက်တစ်ခုကြတော့ရမယ်လို့ပြန်ထင်ကြလိမ့်မလို့သူကအစရတဲ့ကမဲနေကြီးတာဖြစ်နေတာကိုဘာမှမထူးဘူးအမဲကထပြီးစုံမမသိရဘူးအဲဒါလိုပဲဒါဒီမရှိတဲ့ပုဂ္ဂိုလ်တွေရဲ့စိတ်ကသူဟာစင်ကြယ်အောင်လုပ်နေတာမှမဟုတ်ပဲဒါကမကောင်းတာကိုသူကြည့်ရင်လည်းသူကဘာမှမဖြစ်ဘူးကောင်းတယ်လို့လည်းအောင်းနေတယ်သူမှာစိတ်ကူတာကတော့ရှိမှာပါပဲမြတ်တဲ့လူချင်းသာပါရတာရှိမှာပေါ့မရှိတော့ဘယ်နေလိမ့်မလို့ညာနာမှမဟုတ်ပဲမြတ်တဲ့လူချင်းဥမာပေါ့သူစားမှာဇာလေးတွေကိုကျေလို့ရှိရင်လည်းသိပြမှုဟာရှိမှာပေါ့မရှိတော့ဘယ်နေလိမ့်မယ်လို့ရှိပါလေကိုကမရှိလို့မသိတာပဲတရားထုတ်နေတဲ့အခါကာလကြတော့အညီကျေးဇူးမဖြစ်လာရင်ဆက်ချင်းပြီတာမာနတူလည်းဆိုလို့ရှိရင်အင်္ဂလန်ချူးဆင်းနေတဲ့လက်ကံဘွားလေးဆိုတော့အဲဒီဘွားလေးရဲ့မှာအညီကျေးတစ်ခုကျလိုက်ရင်အဲ့ဒါကိုသင်ကြားပြီတာပဲအယောင်လေးဥသွားလိုက်တာမပြောပါနဲ့တော့ဒီလိုကိုမကောင်းတော့ဘူးအဲ့ဒါလိုပဲသင်ကျဲနေတဲ့ဘာဝနာစိတ်အစဉ်တည်းမှာဝင်ပြီးတော့ကာမိသနာနိစ္စမှုလေးဖြစ်လိုက်ရင်အဲ့ဒါကိုသိရတာပဲကိုသွားလိုက်ဒီသွားလိုက်နဲ့သွားနေတဲ့စိတ်ကလေးကိုသိတယ်ရပါတော့တော့ဒါလေးဖြစ်လိုက်ရင်လည်းသိရတာပဲဒါကြောင့်တရားထုတ်ကြည့်မှဒီစိတ်ဟာကောင်းတယ်မကောင်းဘူးဆိုတာကိုသိနိုင်ပါတယ်။ရှင်ဆိုတာဒီတိုင်းကြည့်လို့ရှိရင်ကောင်းတယ်လို့ယူခင်ရတယ်။မဘောတင်ကြည့်မှသူဟာအယူကြီးသလား မမီဘူးလားဆိုတာသိရတယ်အဲ့ဒါလိုပါပဲတရားဆိုတာအထုကြီးမှသူချာပြီးပါတယ်အဲ့ဒီလိုတခြားတော့ပါဤသောညောစိတ်တွေဖြစ်နေတာဟာစိတ်မစင်ကြယ်တဲ့အခြေအနေပါပဲဒီမှာပါများတဲ့အခါကျတော့အဲ့ဒီစိတ်မှုကြီးတွေကျင်းပြီးစင်ကြယ်လာပါတယ်အဲ့ဒါကိုတရားထုတ်တဲ့လူကိုယ်တိုင်တွေ့ပါတယ်ဒေတာဝိသုဒ္ဓိဖြစ်တဲ့စိတ်စင်ကြယ်တဲ့ဆိုတာတကယ်ကိုစင်ကြယ်နေတာမတိုင်းမတိုင်းဟာစင်ကြယ်တဲ့မစိတ်ကြီးပဲဒီစိတ်လည်းမစိတ်နောက်စိတ်လည်းမစိတ်သူနောက်စိတ်လည်းမစိတ်သူနောက်စိတ်လည်းမစိတ်တခါတဲ့ဒဇင်ကန်းကြီး9မိနစ်လောက်ဆက်မှန်းနေ9မိနစ်လောက်10မိနစ်လောက်ဆက်မှန်းနေ10မိနစ်လောက်မင်းမစရာဆက်မနေရင်မင်းမစကာလာပါလုံးမစိမ့်ကြည့်ပဲခဏငါပြောခဲ့သလိုပြီးသွားတဲ့စိတ်တွေမရှိဘူးမြတ်တဲ့စိတ်တွေမဝင်လာဘူးဒီစိုးစိတ်တွေလည်းဝင်မလာဘူးကြီးတဲ့စိတ်လည်းဝင်မလာဘူးကျမ်းတဲ့စိတ်လည်းဝင်မလာဘူးဂျုံမာတဲ့စိတ်လည်းဝင်မလာဘူးစွမတဲ့စိတ်ကြီးပဲမပြတ်ဖြစ်နေတယ်အဲဒီစိတ်တော်သူတွေဖြစ်တာကိုတချို့ကမသိကြသေးဟာကိုအဲဒီလိုမသိကြတော့ဇာနရယမှာစိတ္တဝိသုဒ္ဓိဖြစ်တယ်လို့ခင်းနေကြကြတယ်ဘယ်ဟုတ်မလဲဇာနတိတဲ့စိတ္တဝိသုဒ္ဓိကသမထပဗ္ဗန္နသမာဓိခေါ်တယ်ဇာစေကြီးအစဉ်တန်းလိုက်မပြတ်ဖြစ်ပြီးတော့စိတ်ဆင်ကျဲနေတယ်လို့ဆိုလိုပါတယ်ဒီဝိပဿနာတတ်တဲ့ဖြစ်တဲ့စိတ္တဝိသုဒ္ဓိကတော့ဝိပဿနာခဏိကသမာဓိခေါ်တယ်ဝိပဿနာဖြစ်ခဲ့ဖြစ်ခဲ့မှာစိတ်စင်ကြယ်နေတယ်လို့ဆိုလိုပါတယ်။ညောရမကင်းပြီးစိတ်စင်ကြယ်ပုံကတော့အတူတူပါပဲ။အဲဒီလိုစိတ်စင်ကြယ်တဲ့အခါကာလမှာရှုတိုင်းရှုတိုင်းယုတ်တရားနာတရားတွေကိုပိုင်းခြားပြီးတော့ပြီးပါတယ်။ယုတ်တရားနာတရားဆောင်မှုကလေးတွေအကုန်ပြောနိုင်မှုရတောင်အချိန်မရှိတော့ဘူး။အချိန်ကတော်တော်ကုန်သွားပြီ။ယုတ်တရားနာတရားတွေကိုပိုင်းခြားပြီးပုံကိုဘောင်းနာပိန်နာနဲ့ပဲပြောရတော့မယ်။ဘုန်းကြီးတို့တရားလို့လမ်းစဉ်ကသောနာပင်နာကစပြီးတော့ညွန်ပြထားတော့အဲဒီကားပဲစပြီးပြောရမယ်။သူများကကြိုက်ဒီသေးသေးမကြိုက်ဒီသေးသေး။ဘုန်းကြီးတို့ကတော့ဒါကပဲစပြီးပြောရမယ်။တကယ်အားထုတ်ကြည့်တဲ့အခါကျတော့အကုန်လုံးပဲကြိုက်ကြပါရဲ့။တချို့များကတော့သောနာပင်နာမှတ်ပုံကိုအမြဲတမ်းအပြည့်ပြောနေတယ်။ဒါပေမဲ့သူမိတ်ဆွေတွေကအတင်းဆွဲခေါ်လာတာနဲ့တရားထုတ်ပြီးတော့ကြိုက်လိုက်တာမှမပြောနဲ့တော့ခြေတော်ကသူနဲ့အတူဒီတရားကိုအပြည့်ပြောပဲဆိုတော့ဖြစ်တဲ့တဘောလူပုဂ္ဂိုလ်တွေတောင်ပြန်ပြီးအပြည့်တင်နေတယ်ဒီဒီသာမတရားတကယ်အားထုတ်ကြည့်ရင်ကျက်ရမှာပါမသိလို့ဆိုတော့တကယ်တဘာဝတရားတွေပဲမင်းဆိုတာကိုင်ကြည့်ရင်ပူတာကိုလူတိုင်းလူတိုင်းသိရတယ်ဒီကဲကိုကိုင်ကြည့်အေးတာကိုလူတိုင်းလူတိုင်းသိရတရားဆိုရဲဆိုတာကိုလူတိုင်းလူတိုင်းရှားပေါ်တင်ကြည့်ရင်ပြီးတာပဲ။သာမန်တွေဆိုတာကိုရှားပေါ်တင်ကြည့်ရင်ပြီးတာပဲ။တရားဟာလည်းဟုတ်သလားမဟုတ်ဘူးလားဆိုတာကိုကိုယ်တိုင်အားထုတ်ကြည့်ရင်ကိုယ်တိုင်တွေ့ပြီးကိုယ်တိုင်ပြီးတာပေါ့။ကောင်းတာမကောင်းတာကိုသူများပြောနေကြုံလို့ပဲဖြစ်မလဲ။တရားကသိချာပြီးရတာပါ။အဲဒီတော့ဘုန်းကြီးတို့ပြနေတဲ့တရားလုံးကောင်းနေဘိန်းနေလို့မှတ်ရတယ်။ဘုန်းကြီးပြနေတဲ့တရားဆိုတာကလည်းအခုနေခါမှာဘုန်းကြီးတို့ကကောင်းဆောင်ပြီးအထင်ရှားဟောနေလို့ပြောရတာပါအမှန်မှတော့ညဇာပြားဟောခဲ့တဲ့တရားတော့ပါပဲ။ဘောင်းရဆိုတာခုနကပြောခဲ့တဲ့အတိုင်းခန္ဓာ၅ပါးတွေကယုတ်ခန္ဓာယုတ်တရားပဲ။ယုတ်ထဲမှာလည်းဝါယောဓပဲ။ဝါယောဓဆိုတာလက္ခဏာအချင်းဝိထာမနာလက္ခဏာရှိတယ်ထောက်ကဉ္စလက္ခဏာရှိတယ်။ဝါယောဓကိုရှိရင်အဲ့ဒီလက္ခဏာကိုပြောင်းရှိရတယ်။ရာထုတဲ့ပုဂ္ဂိုလ်ဟာသူရဏတရားတွေကိုရှိရတယ်။ဘယ်လိုရှိရမလဲ။နာမည်နဲ့ရှိရမှာလား။အရေးထွန်းနဲ့ရှိရမှာလား။ဘုံနာနဲ့ရှိရမှာလား။ဘယ်လိုရှိရမလဲဆိုရင်နာမည်နဲ့ရှိဖို့လည်းမဟုတ်ပါဘူး။နာမည်ပြီးညာလည်းလူရင်းမဟုတ်ဘူး။အရေးထွန်းနဲ့ယုတ်ကဘယ်လောက်၊နာငါဘယ်လောက်အဲစိတ်ကဘယ်တော့စေတသိက်ကဘယ်တော့ဒီလိုကနာပင်ကလည်းရှိဖို့လည်းမဟုတ်ပါဘူးပြီးတော့တချို့ကဖောရဖောရနဲ့အမုန်းမုန်းဘုံတာနာနဲ့ဒီလိုရှိနေတာတဲ့
ဘုံဘာနာဆိုတာကအစင်းနဲ့တွေ့မှရှိတာဒီလိုယုံနာနေမှာဘုံဘာနာမရှိဘူးစဉ်းစားကြည့်ပေါ့အတန်းဆိုရင်ဘယ်နဲ့လုပ်ပြီးဖွာဖွာရှိလို့ဖြစ်မလို့အနံ့ကိုဖွာဖွာဖြစ်အောင်ရှိလို့ဘယ်နဲ့လုပ်ဖြစ်မလဲအရာပါလေးရှိကြည့်သမအောင်စားပြီးရတဲ့ရတာကိုဖွာဖွာလုပ်ပြီးတော့ရှိလို့ဖြစ်ပါမလားမဖြစ်ပါဘူးအဲ့ဒါတွေကယုတ်တရားတွေမျိုးဖြစ်တယ်လို့ထားလိုက်အောင်တော့စိတ်တရားနာတရားတွေကိုတော့ဖွာဖွာလုပ်ပြီးရှိလို့ဘာမှမဖြစ်နိုင်ဘူးအာယုံတို့ရဲ့စိတ်လေးကိုဖွာဖွာလုပ်ကြည့်ပါဘယ်ဖြစ်လိမ့်မလို့လောဘကိုဖွာဖွာလုပ်ကြည့်စမ်းသောတာကိုလည်းကြည်စမ်းသင်္ချာတော့သင်္ချာနေတာပဲသောတာဘုံတဏ္ဍာနဲ့တော့မထင်နိုင်ပါဘူးဒုက္ခဝေဒနာတွေဟာသင်္ချာနေတာပါပဲဘာဘာလို့ကြည့်လို့တော့ဘယ်ဖြစ်နေမလို့အဲဒီတော့ဘုံတဏ္ဍာနဲ့ရှိဖို့လည်းမဟုတ်ပါဘူးအမှန်ကတော့သဘောတရားတွေဆိုတာရှိဖို့ပါပဲသဘောတရားကိုရှိတော့သူ့လက္ခဏာနဲ့ရှိရမယ်သူ့ရာသသူ့ကိစ္စနဲ့ရှိရမယ်သူ့ပစ္စုပ္ပန်သူချင်းပေါ်ဝင်ချင်းရနဲ့ရှင်းရမယ်ဒါကအသာဓမ္မဆိုတဲ့စကားပါဘုရားပြောတာမဟုတ်ပါဘူးဘုဒ္ဓရှင်မှာဒီလိုပြောထားပါလားလက္ခဏာရတာရိဝေဒနာပြိခေတပါတဲ့လက္ခဏာရတာရိဝေဒနာလက္ခဏာရပါစသည်တို့အလိုအချင်းပြိခေတပါသိသိအကုန်ဤဒုက္ခတရားတွေရဲ့သံဃရင်းသဘောလက္ခဏာနဲ့လဲရှင်းရမယ်သာသာခေါ်တဲ့ကိစ္စနဲ့လည်းရှင်းရမယ်ပြီးတော့အာရိဒရာယသင်္ဘောဘုံချင်းညာပစ္စုတ္တံလည်းရှင်းရမယ်တဲ့ဒီပါဠိကဥဒုံမယ်ဆိုတော့စာကြီးပေကြီးဖြစ်နေပါတယ်ဟောလူတိုင်းရှင်နေပြီလို့ဒါကတော့ဗိဓမ္မာရသင်္ဃာကျမ်းကဆိုထားတဲ့စကားလေးပါပဲအဲဒါကတော့ကိုရင်လေးကြီးကျောင်းသားလေးတွေဒီမင်းကျောင်းသာတဲ့နေမှာနေကြတဲ့ကိုရော်လေးတွေအားလုံးပဲဒီဗိဓမ္မာရသင်္ဃာကျမ်းကိုသင်ယူကြပါတယ်ဒါကြောင့်ကိုရင်လေးတွေဒီပါဠိကိုနှုတ်တော့ရနေတာပဲအဲ့ဒါကအမှန်တန်ကြားပါတယ်ဘယ်လိုလဲဆိုတော့လက္ခဏာရတာပစ္စုပ္ပဌာနာပရထနာဝေဒိနာနာမရူပပရိခောဒိဋ္ဌိဝိတုဟိနာမတဲ့ဒါကိုကိုရင်လေးတွေရနေပါတယ်ဘုန်းကြီးတို့လည်းဒီပါဠိကိုငငယ်တဲ့ကနှုတ်တော့ရလာတာဒီခုတည်းကမေ့သေးလက္ခဏာရတာပစ္စုပ္ပဌာနာပရထနာဝေဒိနာလက္ခဏာအလိုသာသအလိုပစ္စုပ္ပဌာနာအလိုပရထနာအလိုအချင်းနာမရူပပရိကောနာယုတ်ကိုသင်ရှိခြင်းဒီတိဝိသုရိနာမအတိဝိသုရိနီဤတိတိဝိသုရိသင်ခြင်းလို့ရှိခြင်းနာယုတ်ကိုသင်ရှိရမယ်နာယုတ်ကိုဘယ်လိုသင်ရှိရမလဲလက္ခဏာနဲ့သင်ရှိပါသာသနဲ့သင်ရှိပါသစ္စုပ္ပန်နဲ့ပရထာနဲ့သင်ရှိပါတဲ့အဲ့ဒါပါပဲဟိုးစကိုင်းမျိုးကသရပေရတရားလဲအာရုဒ္ဓားတဲ့ဉာဏ်ရှိပုဂ္ဂိုလ်ကြီးတူကဒီလိုပြောမှုပါတဲ့ဗိဓမ္မာရသင်္ဃာကျမ်းကလက္ခဏာရတာပစ္စုဒါနာပရဒနာဝေဒနာနာမရူပပရိကောဒိဋ္ဌိဝိတုညနာမဆိုတဲ့ဒီစာပိုင်းကလေးဟာသိကောင်းပါပဲဗျာဒီစာပိုင်းကလေးကိုသတိမပြုတဲ့ပုဂ္ဂိုလ်တွေကဝိပဿနာတရားကိုဟောရင်အမှုမှုမေခေါ်ဘာဝတွေရောက်သွားတယ်ဗျာတဲ့သူကဒီလိုပြောတယ်ဟုတ်တယ်ဒီစာပိုင်းကလေးကိုသတိမပြုရင်အဲဒီအမှုမှုမေခေါ်ဘာဝတွေကိုရောက်ကုန်တာတယ်အမှန်ကတော့ယုတ်တရားတွေနာတရားတွေရှိရင်သူ့ကိုလက္ခဏာနဲ့ရင်လည်းရှိပါတဲ့သို့မဟုတ်သာသာရင်လည်းရှိပါတဲ့သို့မဟုတ်သစ္စုတာနဲ့ရင်လည်းရှိပါတဲ့အဲဒီတော့ကောင်းနေပင်နေလို့ရှိတဲ့အခါမှာမာဟုပြီးတယ်လေဝါယောရကိုပြီးတယ်လို့ခွန်ကြီးတို့ကဖြေပါတယ်ဝါယောရကိုဘယ်လိုပြီးတယ်လဲလက္ခဏာနဲ့လည်းပြီးတယ်သာသာနဲ့လည်းပြီးတယ်သစ္စုတာနဲ့လည်းပြီးတယ်ဝါရရိလက္ခဏာကဘာလဲရာသာကဘာလဲပစ္စုတ္တံကဘာလဲဒါလေးစိတ္တထုတ်ကိုရလိုလာပါတယ်ဒါကြောင့်ဘုန်းကြီးတို့ကဒီမှာအဆောင်မျိုးလေးပေးထားတယ်ဘုန်းကြီးတို့ရဲ့တပည့်ယောဂီတွေကတော့ဒါလေးကိုရနိုင်မှာပါအဲဒါလေးစုကြောင်းစုထောက်ကံတောင်းခြင်းကြော်ခြင်းတမီးဆိုကန္နာတဲ့တောင်းနာတဲ့အင်းနာတဲ့ရော့တာတဲ့အဲဒါဝါယောရရဲ့လက္ခဏာပဲအဲဒါကဘယ်နဲ့ဆိုထားတယ်လဲဆိုတော့ ဝိထာမနာလက္ခဏာဝါယောဓာတုဝါယောဓာတုဝါယောဓာတိဝိထာမနာလက္ခဏာထောက်ကံဉ္စလက္ခဏာယူဝါယောဓာဆိုတာထောက်ကံဉ္စသဘောပဲထောက်ကံနာဝါယောဓာပဲအရာထဲမှာတော့ထောက်ကံတယ်လို့အသုံးအနှုန်းသိမ့်ရှိဘူးနည်းနည်းပဲရှိတယ်အင်းဒီပါလေရိုင်းနေရင်ကြားထောက်တယ်ကြားကံတယ်လို့နည်းနည်းပါပါပြောဆိုလို့ရှိပါတယ်ဒီအထဲမှာအများဆုံးနေကြတာကတော့တောင်းနေပြင်းနေလို့သုံးနေကြပါရဲ့ယခုလက်ကလေးကိုဆန့်ပြီးတော့တန်းထားလိုက်လက်ထဲမှာစိတ်နဲ့စိုက်ကြည့်ဘာကိုတွေ့တော့တောင်းနေနေတာကိုတွေ့တယ်အဲဒါကိုကျန်းမာလို့စသုံးနေဆိုရင်ထောက်ခံတယ်လို့ပြောရတယ်ဒီအသုံးနေဆိုရင်တော့တောင်းနေပြင်းနေလို့ပြောရတာပါပဲအခုထိုင်းနေရင်ခါကိုစမ်းသပ်ထားလိုက်ခါထဲမှာအသိနဲ့စိုက်ကြည့်ခါထဲကတောက်နေတာကိုတွေ့ရတယ်အဲဒါလည်းစာသုံးနဲ့ပြောမယ်ဆိုလို့ရှိရင်ထောက်ကံတယ်လို့ပြောရတယ်ဒါကြောင့်ထောက်ကံတယ်တောက်နေတယ်ဆိုတာအတူတူပါပဲပြီးတော့ရောတယ်ဆိုတာကလည်းသူ့ရဲ့ဒိဋ္ဌာကိုထောက်ပြီးတော့ပြောရတာပါပဲသူတို့ရောတာနဲ့ရှင်ကြည့်ရင်တော့သူ့ကိုလည်းတင်းတယ်လို့ပြောရတယ်။ကျိုးတုံးချောင်းရှင်ပြီးတော့တန်းထားတယ်ဆိုတော့ပထမကျိုးကိုအတင်းဆုံးဆွဲထားတယ်။ဒုတိယကျိုးကိုအလယ်လဆွဲထားတယ်။တတိယကျိုးကိုအယောဆုံးဆွဲထားတယ်။ဒါတော့အလယ်ကကျိုးလေးနဲ့ပြောမယ်။အလယ်ကလည်းကျိုးလေးကမရောမတင်းဖြစ်နေတယ်။သူ့ရဲ့တင်းနဲ့ကျိုးနဲ့စာကြည့်ရင်အလယ်ကကျိုးဟာရော့တယ်လို့ပြောမှာပဲ။သူရရောတဲ့ဟိုဘက်ကကျိုးနဲ့စာကြည့်ရင်တော့သူ့ကိုကျင်းတယ်လို့ပဲပြောရမယ်။အဲဒါလိုပါပဲကျင်းတယ်ရော့တယ်ဆိုတာဟာအရင်ပိုင်းနဲ့ကြားပိုင်းပါပဲ။သူရကျင်းတယ်စာကြည့်ရင်သူ့ကိုရော့တယ်လို့ခေါ်ရတယ်။သူရရောတာနဲ့စာကြည့်ရင်သူ့ကိုကျင်းတယ်လို့ခေါ်ရတယ်။ဒါကြောင့်မို့ထောက်ကံတောင်းနှင်းရော့ခြင်းတည်းမီတဲ့။ထောက်ကံသာတောင်းနှင်းတာထောက်ကံသာတောင်းနှင်းတာလို့ပဲရော့တာလဲဝါရရပဲလို့မှတ်ရမယ်။ဘောင်းနဲ့ပင်နဲ့မှတ်တဲ့အခါဘာလို့သူ့လဲ။အဒုက္ခသာတော့တတိတိုင်းနဲ့ရိုးရိုးသူ့မှာပေါ့။ဗိုက်ကြီးတိုင်းသူ့မှာပေါ့။ဘုံကမငင်းပါဘူး။ဗိုက်ကြီးတိုင်းသူ့ငယ်လို့လဲသုစမရှိပါဘူး။အဒုက္ခသာရှိသေးတာပဲ။စစချင်းမဲ့ဖို့ကိုပဲရလိမ့်လို့။စစချင်းနာမရူပပြိစ္ဆာညာတော့မဖြစ်သေးပါဘူး။အဒုက္ခမှာတော့ခုနကပြောခဲ့တဲ့အတိုင်းဤဝရဏတွေကိုရှင်းမှပြီးပဲနေရပါတယ်။ဒီနိဝရဏတွေဝိသမနာနေရာချင်းကိုယ်ရှင်ပြီးဆုံးကသိသိင်ကြွယ်တယ်။အဲဒီလိုသိသိင်ကြွယ်တဲ့အခါမှာပဲသူပြောနေတဲ့ထောက်ကံတောင်းနှင်းတဲ့သဘောကိုသူသိစရာသိလာတာ။စစချင်းတော့ပဲသိနိုင်မလို့မသိနိုင်သေးပါဘူး။ပြီးပါတယ်လို့ခွန်ကြီးတို့ကကြွပြီးတော့တောင်းမခံဘူး။ကျွမ်းပါများလာတော့နိဝရဏတွေကျင်းစင်ကုန်တယ်။အဲဒီခါကာလကြာတော့မှကောင်းတယ်လို့မှတ်ရင်ဘောင်းမိုက်ထဲကနေပြီးတော့တောင်းနေတဲ့သဘောတွေသင်ကြားလာတယ်။ဒီနေ့ခါကာလကြတော့လဲရော့တဲ့သဘောတွေသင်ကြားလာတယ်။ဒီလိုမသင်ကြားဘူးလို့ဘယ်သူမှမငင်းနိုင်ဘူး။ဒီလိုကြားရလို့ကြည့်ပါ။ဒီကြားသင်ကြားပါတယ်။ဒါတော့ကောင်းတယ်ပင်တယ်လို့မှတ်တာထောက်ကန်တောင်းနေတဲ့သဘောကိုသိမြင်လို့ဝါယောဓာကိုလက္ခဏာအားဖြင့်အမှန်တိုင်းသိနေတာပဲ။သာသဘာဝလက္ခဏာနဲ့ယုတ်တရားကိုအမှန်တိုင်းကြည့်တာပဲလက္ခဏာရသာရိဝေဒနာပြိစ္ဆေတာဘာဆိုတဲ့ဝိသုဏိမနဲ့လည်းညီးနေတာပါပဲလက္ခဏာရသာသုစုဒ္ဓါနာရာဒနာဝေဒနာနာမရူပပြိစ္ဆေရိတုဝိသုဏိနာမလို့ဆိုတဲ့မိဓမ္မရသင်္ခါကြားနဲ့လည်းညီးနေတာပါပဲမှားနေတာပဲကဲနောက်တစ်ပုဒ်ကိုဆွေးကြောင်းလို့ယင်းယင်းလှုပ်ရှားရွေသွားရသည်ဆိုဝိညာဉ်ရိုင်းနေလှုပ်ရှားတယ်ယူရဲသွားတယ်ဆိုတာအတူတူကြီးပါပဲဟောရလောက်သာကွဲနေတာပါဘာရောကမရပါအဲ့တမှုရဏရပါတဲ့ယူရှားခြင်းရပါယူရှားခြင်းကိစ္စရှိပါတယ်တဲ့ဝါရရရတာဆိုတာဝါရရရဲ့လောကိစ္စပါပဲဒါကြောင့်ဝါရရရဲ့လောကဘာတော့ဆိုရင်
သူ့လောကကြီးချနေတာပါပဲဝါယောရဆိုတာလေရုပ်ပဲသူကအားကောင်းရင်ယူနေတာပဲအခုလေကြီးပါအားကောင်းရင်လေရာတဏှာတဏှာကိုကျွေးသွားနေတာပဲအားမကောင်းရင်တော့သူကတောင့်ပြီးတော့ငြိမ့်နေတယ်အဲဒီတော့ငြိမ့်တာဂျိုင်းတာယူတာသွားတာလှူရှားတာတွေဟာဝါယောရရတာပဲသူကိစ္စပဲသူ့လောက်ကိုသူလုပ်နေတာပါပဲအောင်းနေပင်ကလေးမှတ်တဲ့အခါမှာဒီရွေးချတဲ့သဘောတွေကိုမသိသေးနေလို့ကိုမဖြစ်ပါဘူးဒါတော့သူကြာသိနေလို့ဒါပဲအောင်းနေမှရင်ပြင်ဘက်ကိုတွေ့ချင်းတွေ့ချင်းတွေ့သွားတာကိုသိတယ်ပြင်နေမှရင်ပြင်ဘက်ကိုတွေ့ချင်းတွေ့ချင်းတွေ့သွားတာကိုသိတယ်ဒါတော့ပြောကြမလိုပါဘူးအလူတင်ကြနေပါတယ်နောက်တစ်ခုကသစ္စုပ္ပဒါနဲ့ဒူလေရပဲတွန်းလေဆောင်းဆိုဒူလေရပဲဆိုတာဝါယောဒလူရပဲကိုဆိုလိုပါတယ်ဝါယောဒမှာအလိုဆန္ဒတော့မရှိပါဘူးရုပ်ပဲဒါပဲနဲ့လို့လောကဝါယကိုလိုက်ပြီးတော့သူလိုရသေးလို့ဒီမှာရှိကြပါတယ်လောကမှာမိုးဟာသူရရင်ညာရွာတယ်လေဟာလည်းသူတိုက်ညာတိုက်တယ်ပြီးတော့လောကပြောနေကြပါတယ်အဲ့ဒါမျိုးပဲသူလိုရသေးလို့ဒီကသူ့လိုအောင်လို့တင်စားပြီးပြန်ထားပါတယ်သူပါဠိကအဘိဟီဟာရကျေးဇူးဆောင်တယ်လို့ဆိုပါတယ်ကျေးဇူးဆိုတဲ့စကားကဒီအရတ္တလူတွေကနားမလည်ပါဘူးအဲကြောင့်မို့အဲသူလိုရပဲလို့မလို့တင်စားပြီးတော့ကိုယ်ဒီမှာပြောထားပါလေအဲသူလိုရပဲဆိုတာဝါယောဒရှိရှိဥတ္တံပြီးတော့ကိုသွားမဲ့ဘက်ကိုသူလိုရပဲလို့ဆိုလိုပါလေသီရိဝဝါယောဆိုရင်စိတ်ဤလိုရပဲနဲ့ဝါယောဒဥတ္တံပြီးသွားမဲ့ဘက်အတူတူပါပဲပြီးတော့သူလိုရပဲဝါယောဒလိုရပဲဆိုတာနဲ့စိတ်ဤလိုရပဲဟာအတူတူပါပဲအဲ့ဒါစိတ်လိုရှိရဘက်ကိုတွန်းဆောင်သွားတယ်ဒါကတော့လက်ကိုကိုယ်ရဆိုင်ရမှာပူပြီးထင်ကြပါတယ်ကိုယ်တဲ့အခါအတွင်းဘက်ကိုဆက်ဆောင်လာတယ်ဆောင်းတဲ့အခါအပြင်ဘက်ကိုတွန်းဆောင်သွားတယ်သွားတဲ့အခါမှာရှိဘက်ကိုထုတ်တဲ့အခါမှာနောက်ဘက်ကိုအဲစိတ်လိုရှိရဘက်တွန်းတွန်းသွားသလိုပဲဆဲဆဲလာသလိုပဲထင်ရတတ်တယ်ကောင်းတဲ့ပင်တဲ့ခါမှလည်းအဲအတွင်းဘက်ကိုအတွင်းဘက်ကိုအတွန်းပုံနေသလိုဆက်ဆောင်နေသလိုသင်ရတတ်တယ်။အဲဒါကဝါယောဒရဲ့အဘိညာရပစ္စုဌာန်နဲ့ပစ္စုဌာန်ဆိုတာကဒီစုံတစ်ခုကိုစဉ်းစားလိုက်ရင်စိတ်ထဲညာထဲမှာချင်းပေါ်လာတဲ့အချင်းရာချင်းနေပါပဲ။ဘယ်လိုဟာလေးပဲလို့သင်ရတာဟာပစ္စုဌာန်မှာပဲ။ကောင်းတယ်ပြင်နေမှတဲ့အခါမှာဘာယုတ်ပင်ယုတ်ကလေးတွေဟာအပြင်ဘက်ကိုတွန်းပို့နေသလိုအတွင်းဘက်ကိုဆွဲလာနေသလိုအနည်းအားဖြင့်ညာထဲမှာသင်ကြားတယ်အဲဒါအဘိညာရပစ္စုပ္ပဌာန်နဲ့သင်ကြားပြီးပြည်ရတယ်အဘိမှန်နေပါပဲဒါကြောင့်ဝါယောဒသူမှမြဲရည်ကြီးတဲ့ဘုညာသံဃာကလေးပေးထားပါတယ်ဒါကယဉ်ကြည့်ပါတယ်ယေကြီးလိုဓာလေးကိုတရားဟောတိုင်းထည့်ပြီးတော့ဟောရတယ်။တောက်ကံတောင်းခြင်းကြောခြင်းတမီရင်းခံလှုပ်ရှားရွေသွားရသည်သူလိုရပဲတွန်းလျက်ဆောင်းဝါယောဒာပြီးမှမြတ်ယောဂီ။ဝါယောဒာကိုရှုပြီးပြီးရင်တောက်ကံတောင်းခြင်းနဲ့ကြောတဲ့လက္ခဏာနဲ့လည်းသိရလက္ခဏာနဲ့ယင်လည်းသိရမယ်။ရင်းခံလှုပ်ရှားရင်းငိုင်လှုပ်ရှားတဲ့ရွေ့သွားတဲ့သာသနဲ့ရင်လည်းပြည်ရမယ်သီရဇရုပ်ဆိုရင်စိတ်လိုရှိရပဲတရားဝါရရုပ်ဆိုလို့ရှိရင်သူလိုရှိရပဲဥဒ္ဓမိရပဲကိုတွန်းဆောင်ဆဲဆောင်သွားတဲ့ပစ္စုပ္ပန်နဲ့ရင်လည်းပြည်ရမယ်ဒီသုံးမျိုးရဲ့ကငင်းငင်းနဲ့ပြည်ရမယ်လို့ဆိုလိုပါတယ်ဘောင်းနဲ့ပိန်နဲ့ရှိမှပြီးဝါရရကိုသိနေရင်ကိုယ်ထဲမှာညောင်းနာပူဒနာခြင်းကိုခဲတာဒီလိုခံခဲ့တဲ့ဒုက္ခဝေဒနာတွေကပေါ်လာတတ်တယ်။ဒီဒုက္ခဝေဒနာတွေကိုမြတ်စွာဘုရားကဘယ်လိုဟောခဲ့သလဲဆိုတော့ဒုက္ခဝေဒနာဆင်းရဲခံစားမှုကို ဝိရိယမနောဝါခံစားသည်ရှိတော့လေဝါခံစားစေခံစားခြင်းလေဒုက္ခဝေရဏဆင်းရဲသောခံစားမှုကိုဝိရိယမြည်တိခံစားသည်ဟူ၍ပဇာနာတိတိနေသောခံစားမှုတို့ဖြစ်တဲ့အခါမှာညောင်းရင်ညောင်းတာဟာဆင်းရဲခံစားမှုပဲဘူးရင်ဘူးတာနာရင်နာတာဟာဆင်းရဲခံစားမှုပဲဒီဆင်းရဲခံစားမှုတွေကိုခံစားတဲ့အခါမှာဘယ်လိုသိရမလဲဆိုတော့ဝိရိယမိဣတိခံစားသည်ဟူ၍ပဇာနာတိသိရမယ်ကစ္စာမိပုလို့ပဲပါဠိတရာနီယပါဠိတရာနီယောဂနဲ့စစ်ဆေးကြည့်ရင်ဝေရယာမိလို့အာမယောဂနဲ့ဟောထားတယ်။ဒေချာချာသူစီစုံစုံနဲ့ပြန်ရင်အဟံငါသည်ဝေရယာမိခံစားဤလို့ဒီလိုနဲ့ပြန်ရတယ်။ဒီညမှာလဲပါဠိတော်နဲ့တည်းရဲ့အညီဆိုလို့ရှိရင်ငါခံစားဤလို့မှတ်ရပေလိမ့်မယ်။အဲ့ဒါဟာပါဠိရဲ့ဘာသာပြန်မယ်။အဲ့ဒါကိုမှားတယ်ဆိုရင်တရားပါဠိတော်ကိုလည်းစွဆွဲရရောက်ပါတယ်။ဒါပေမဲ့ခံစားယူဆိုတဲ့ဘာသာပြန်ရခံစားရဆိုတဲ့ဝဟာရကိုပမာကတည်းမသုံးဘူး။ကုရင်ကုရဲလို့ပဲပြောပါတယ်။နားရင်နားတယ်၊ညောင်းရင်ညောင်းတယ်ဒီလိုပဲပြောပါတယ်။ဒါကြောင့်ကုရင်ကုရဲမှားဖို့နားရင်လည်းနားတယ်မှားဖို့ညောင်းရင်လည်းညောင်းတယ်မှားဖို့ညွှန်ပြနေပါတယ်။အဲဒီညွှန်ပြတဲ့အတိုင်းရှိမှရင်မကောင်းတဲ့ခံစားမှုတွေကိုသိကြပဲဒါကတော့အမြဲတမ်းသင်ကြားပါတယ်ဒုက္ခဝေဒနာမကောင်းတဲ့အတုအထည်များကိုခံစားတဲ့လက္ခဏာရှိတယ်ဒုက္ခံဒုက္ခဝေဒနာသည်အနိဋ္ဌဘုဒ္ဓဘာနုဝေဒနာလက္ခဏာလိုမရှိရတဲ့အတွေ့အထိမကောင်းတဲ့အတွေ့အထိကိုခံစားခြင်းလက္ခဏာရှိပါတယ်မကောင်းတဲ့အတွေ့အထိခံစားခြင်းဟာဒုက္ခပဲပြီးတော့ညောင်းနေညောင်းနေပူတယ်ပူတယ်လို့မှတ်နေတဲ့အခါမှာမကောင်းတဲ့အတွေ့အထိကိုခံစားနေတာတွေဟာသိတင်ကြနေပါလေမာမတော်မြတ်ဖြစ်စီရာမရှိဒီဒုက္ခဝေဒနာရဲ့လက္ခဏာကိုသူသိချင်ရသိနေတာပဲဒါလည်းဆောင်းမှုကလေးပေးထားပါလေကဲဆိုရမယ်အတွေ့ဆုံးများခံစားရသည်ဆိုစိတ်အားကုန်ခံညွှန်းနှံစေသည်ဆိုဒါနာမိလာပနာရတံနဲ့ရှင်တို့ကြောတဲ့တန်ယုတ်တရားတွေကိုညွှန်းပြစီရတယ်ရှင်တို့ကြောတဲ့တန်ယုတ်တရားတွေဆိုတာစိတ်စိတ်တွေတရားတွေပဲဒီမှာတော့ဗမာလိုတူတူနဲ့နားလည်အောင်လို့ဆရာကုန်ခန်းလို့ဘုန်းကြီးကသိထားပါတယ်ဒီဒုက္ခဝေဒနာတွေဟာစိတ်ကိုအာရော့သွားစေရတယ်ဒါကတော့ကြေကျိုးစရာမလိုပါဘူးသူရောက်ဟာနေကောင်းနေလို့ဆိုရင်တဏှာဆန်းဆန်းနဲ့အမှန်အားရှိနေတာပဲစိတ်တွေလည်းထက်ပါနေတာပဲနေမကောင်းလာရင်တော့အဲ့ဒီစိတ်တွေဟာတကားတဲ့အားပြော့ကျသွားတယ်ဒီလိုပဲညောင်းတာဘူးတာကြိုက်တာခဲတာတွေဖြစ်ပေါ်လာရင်လည်းစိတ်ကလေးကနည်းနည်းတော့ညော့သွားတာပဲဒါကြောင့်စိတ်အားကုန်ခန်းစေတဲ့သဘောကသင်ကြားပါတယ်အဲ့ဒါဒုက္ခဝေဒနာရဲ့အရသာပါပဲသိရာကုန်ခံညှိနှိုင်းစေတာဟာဒုက္ခဝေဒနာရဲ့အလုကိစ္စပါပဲဒါလည်းရှိမှနေတဲ့သူမှထင်ကြပါတယ်ပြီးတော့ကာယိကဘာရာပစ္စုပ္ပဒါနာနဲ့ကိုယ်ရေကနှိမ့်ဆဲပြီးခံထနေတဲ့သဘောကလေးအနေအားဖြင့်လည်းထင်ကြတယ်ကိုယ်ရေမှာနှိမ့်ဆဲနေတဲ့သဘောကိုယ်ရေမှာခံထနေတဲ့သဘောပေါ့ဆူလေဆူတော့နေနေနေနေနဲ့နှိမ့်ဆက်နေတယ်လို့ပြောလေကိုယ်ထဲမှာနှိမ့်ဆက်ပြီးတော့အခံခဲ့နေတဲ့သဘောအနေအချင်းလည်းထင်ရှားပါတယ်တဲ့အဲ့ဒါဟာဒုက္ခဝေဒနာရဲ့ပစ္စုပ္ပန်တဲ့ဒါလည်းယောဂီမှအမှန်တန်ထင်ရှားပါတယ်ကိုယ်ထဲနှိမ့်ဆက်ခံခဲ့ခြင်းဆို
I'm sorry.
တိမြဲမြာယောဂီဆို
ညောင်းနာပူရာနာကျင်ကြဲထဲတာတွေမှတ်နေရင်ကိုယ်တော်ကအခံခက်တာတွေပြီးတာကတော့ပြောစရာမလိုဘူးအဲ့ဒါဒီနေ့ကြောင်ကြောင်ကြီးကိုသိနေတော့တာပဲကိုရေကညောင်ညာစင်းနေတယ်လို့ပဲငင်းငင်းငင်းနဲ့တကားတဲ့ခံဆက်နေလိုက်တာဒီမှာကိုထင်ရှားပါလေအဲဒီလိုသိရင်ဒုက္ခဝေဒနာကိုလက္ခဏာနဲ့ရာတာနဲ့ပစ္စုပ္ပန်နဲ့အမှန်တိုင်းသိတာပါပဲတဲ့ငင်းငင်းဒုက္ခဝေဒနာဆိုတဲ့ချမ်းသာတွေကိုရှိရင်လဲဒီတိုင်းကြည့်တာပါပဲဥပ္ပါဝေဒနာတွေလို့ရှိရင်လည်းဒီတိုင်းကြည့်တာပါပဲဒီမှာတပါးသောစိတ်စေတသိက်တွေရှိရင်လည်းဒီတိုင်းကြည့်တာပါပဲဒီနည်းလက္ခဏာရာသပစ္စုပ္ပန်တွေကိုမှတ်ယုံနေတဲ့အကုန်လုံးကြည့်ပါတယ်အဲဒါတွေကိုကြက်မှတ်နေရတာမဟုတ်ပါဘူးဖြစ်စေဖြစ်ခိုက်တရားလေးတွေကိုရှိနေလို့ရှိရင်သဘောမှန်တွေကိုသိလာတာပါပဲဒီလက္ခဏာထင်ရှားတဲ့အခါမှာအဲ့ဒီလက္ခဏာနဲ့ပြီးတယ်။သူ့ရဲ့ဒုစရထင်ရှားတဲ့အခါမှာအဲ့ဒီရာသနဲ့ပြီးတယ်။သူ့ရဲ့အချင်းရာထင်ရှားတဲ့အခါမှာအဲ့ဒီအချင်းရာပစ္စုပ္ပန်နဲ့ပြီးတယ်။ပြီးတော့စိတ်ဆိုတာဟာအာရဏဝိဇာဏနာလက္ခဏာအာယုံကိုကြည့်ခြင်းသဘောရှိတယ်။ခိုင်ဆိုရမယ်။အာယုံပြီးတော့သဘောရှိပြီဆိုစိတ်ကူးလေးကိုဖြစ်တိုင်းဖြစ်တိုင်းမှစိတ်ကူးလေးဟာအောင်ရရသွားတယ်။ငြင်းများစားတောက်နေတယ်လို့ပဲ။စိတ်ကလေးကအာယုံကိုဖမ်းမှမပြီးနေရဲ။စိတ်ကအာယုံကြည့်ရဆိုတာကတော့သင်ကြပါရဲ။ငြင်းနာမလိုက်ရင်မြင်ပြီးရစိတ်ကလေးကမြင်ရတဲ့စိတ်ကလေးကိုဖမ်းယူလိုက်တယ်လို့ပဲ။အာယုံကြည့်တဲ့သဘောလေးသင်ကြတယ်။ရပါမှရင်လည်းအပံလေးကိုဖမ်းလိုက်သလိုပဲ။နာရမှမှရင်လည်းအနံလေးကိုဖမ်းလိုက်သလိုပဲ။စားရမှမှရင်လည်းရတာလေးကိုဖမ်းလိုက်သလိုပဲ။အတွေ့အထိလေးတွေမှတ်တဲ့အခါမှာလည်းတွေ့ထရတဲ့အယုံလေးတွေကိုဖမ်းဖမ်းယူနေသလိုပဲ။စိတ်ကူးတိုင်းစိတ်ကူးတိုင်းလည်းစိတ်ကူးလေးတွေကိုစိတ်ကူးတယ်၊စဉ်းစားတယ်၊ကြံစည်တယ်၊စသည်ချင်းမှရင်အဲ့ဒီအာယုံလေးတွေကိုဖမ်းဖမ်းပြီးယူနေတယ်လို့ပဲသိနေတယ်။အဲ့ဒါစိတ်ပါပဲတဲ့။အာယုံကိုသိတာဟာစိတ်ရဲ့လက္ခဏာပါပဲတဲ့။စိတ်ဆိုတာကအာယုံကိုသိရသဘောရှိပါတယ်တဲ့။အာယုံကိုသိတဲ့ဒီလက္ခဏာကတော့ယောဂီပုဂ္ဂိုလ်မှအမှန်တရားပါတဲ့။သာတတိပစ္စေမတတိပစ္စေလက်တွေ့အားဖြင့်ဒီတိုင်းရှိမှဒီတိုင်းထင်ရှားတာပဲတချို့များဘာသာမှမတတ်ဘူးတိုးတော်လဲပင်ဝဉဏ်ကတော်တော်ကောင်းတယ်ပင်ဝဉဏ်ကောင်းတဲ့ပုဂ္ဂိုလ်ကအတိလဲရှင်းတယ်ပြောလဲပြောရတယ်ဇာတင်သားတဲ့ပုဂ္ဂိုလ်တောင်တချို့ကသူ့လိုမပြောရဘူးသူကသူချင်းချင်းရှင်းပြပေးလိုက်တာများတော်တော်ကိုအံ့ဩစရာကောင်းပါတယ်တချို့ကလူကြီးတောင်မဟုတ်သေးဘူးကလေးငယ်လေးငယ်ငယ်လေးကြည့်သေးတယ်။ဒါနဲ့ရွယ်ဆန်းနေရွယ်တော့ပေါ့လေ။ဒီလိုကလေးလေးတချို့ကပြောပြောရတယ်။သူတို့ရဲ့စိတ်လေးတွေသူ့မြေပုံမှာစိတ်ရှင်းနေတယ်။အမတန်ကောင်းပါတယ်။ပြီးတော့စိတ်ဟာပုပ္ပင်္ဂမရသံရှင်မတရားတွေရဲ့ရှိသွားခြင်းကိစ္စရှိတယ်။စိတ်ကရှင်မတရားတွေရဲ့ရှိကသွားနေသလိုပဲ။ဒီလာကြဟိလို့ခေါ်ပြီးရှိကသွားနေသလိုပဲ။ရှိသွားခြင်းကိစ္စကိုလုပ်နေပါတယ်ဒါလည်းပြီးပါတယ်ခင်ဆိုရမယ်ကောင်းပါလားရှိသွားရသည်ဆိုအများစုပေါင်းပြီးအလုပ်တစ်ခုလုပ်တဲ့အခါကလာကောင်းကောင်းပုဂ္ဂိုလ်ကအချစ်ဆောင်ပြီးလုပ်ရတယ်
အဲဒီလိုပဲစိတ်ကလေးကရှိကဆောင်းဆောင်သွားနေသလိုပဲဖြစ်နေတယ်။သူကရှိကဆောင်းသွားတော့နောက်ပါလိုက်ပြီးတော့လောဘဖြစ်ဒေါသဖြစ်တဏှာဖြစ်ပဋိဖြစ်ပေါ်လေ။ဒီလိုနောက်ပါလိုက်ဖြစ်နေတယ်လို့ထင်ရတယ်။ဒါကြောင့်စိတ်ကကောင်းကောင်းလို့ပဲရှိသွားတဲ့သဘောဟာထင်ရှားပါတယ်။စိတ်ရဲ့ပစ္စုပ္ပန်ကတော့ပိဋကဏိပစ္စုပ္ပန်ရှင်းစိတ်နဲ့ဆက်ဆက်သောအားဖြင့်ထင်သောအချင်းရာရှိ၏။ဗာနနာပစ္စုပ္ပန်နလို့ဆိုထားတာလည်းရှိတယ်။အဲဒါလည်းရှင်းစိတ်နဲ့ဆက်ဆက်ပြီးတော့ဖြစ်တဲ့အချင်းရာရှိတယ်လို့ဆိုလိုတာပါပဲ။ဒါကြောင့်သံဃောကရှင်းစိတ်နဲ့စထထဖြစ်သည်လို့ဆိုထားတယ်။စိတ်ကလေးတစ်ခုကိုမှားလိုက်အဲဒါကပြောက်သွားတယ်။နောက်စိတ်ကလေးတစ်ခုကပေါ်လာတယ်။အဲဒီစိတ်လေးကိုမှားလိုက်သူကကြောက်သွားပြီးတော့နောက်စိတ်လေးတစ်ခုကပေါ်လာကြတယ်။အဲဒီစိတ်လေးကိုမှားလိုက်သူကကြောက်သွားပြီးတော့နောက်စိတ်လေးတစ်ခုကပေါ်လာကြတယ်။ဒီလိုကြီးစိတ်လေးတွေဒီလိုဒီလိုဆက်ကဆက်ကပေါ်ပေါ်လာတာကိုတွေ့ရတော့ယောဂီပုဂ္ဂိုလ်ကဒီလိုသဘောကျလာတယ်။စိတ်တွေကအစမပြတ်ဖြစ်နေတာပဲ။ဒီစိတ်လေးရှိမှလည်းလို့ကြောက်သွားရင်နောက်စိတ်တစ်ခုကဖြစ်လာကြမှာပဲ။စိတ်တွေကတစ်ခုပြီးတစ်ခုအစမပြတ်ဖြစ်နေတာပဲလို့သဘောကျလာပါတယ်။အဲဒါယောဂီမှာအမှန်ကိုသင်ကြားပါတယ်။အဲဆိုရမယ်။ရှင်းစိမ့်နေစာအတ္တထာဖြစ်သည်ဆိုစိတ်တရားမှတ်သားညာယောဂီဆိုလက္ခဏာနဲ့ရာသာနဲ့ပြစုဒါနဲ့ပြီးပုံကိုပြောပြီးနာတရားတွေကလည်းဝေဒနာနဲ့စိတ်ကိုလက္ခဏာနဲ့ရာသာနဲ့ပြစုဒါနဲ့ပြီးပုံကိုပြောပြီး